ကျမဆုမောင်ပါရှင်ပြည်ပရောက်မြန်မာနိုင်ငံသားထောင်တောင်းချီပြီးတော့2020အထွေထွေရွေးကောက်ပွဲကြီးအတွက်ကြိုတင်မဲတွေကိုနိုင်ငံအသီးသီးကကြိုတင်မဲယုံတွေမှာသက်ဆိုင်ရာနိုင်ငံအာဏာပိုင်တွေရဲ့ COVID-19 စီမံစည်းကမ်းတွေနဲ့အညီစတင်မဲပေးနေကြတဲ့အကြောင်းစူးစီးတင်ပြပေးကြပါမယ်မြန်မာနိုင်ငံမှာလာမယ့်နိုဝင်ဘာလ10ရက်နေ့မှာကျင်းပမယ့်ပါတီစုံဒီမိုကရေစီအထွေထွေရွေးကောက်ပွဲလွှတ်တော်အသီးသီးအတွက်ပြည်ပရောက်မဲဆန္ဒရှင်တွေကြိုတင်ဆန္ဒမဲပေးရမယ့်ရက်နဲ့အချိန်တွေကိုနိုင်ငံတကာအခြေစိုက်တယုံတွေကစတင်ကြေညာနေပြီးပြည်ပနိုင်ငံတချို့မှာတော့ဒီသတင်းပတ်ထဲမှာကိုမဲစတင်ပေးနေကြပြီဖြစ်ပါတယ်သက်ဆိုင်ရာနိုင်ငံတွေအလိုက်ကြိုတင်မဲပေးရမယ့်ရက်တွေကတော့အောက်တိုဘာလ10ရက်နေ့ကနေအောက်တိုဘာလနေ့အထိအသီးသီးသတ်မှတ်ထားပါတယ်။အာရှနိုင်ငံတွေကမဲဆန္ဒရှင်9000ကျော်မဲပေးခွင့်ရှိတဲ့တောင်ကိုရီးယားမှာအောက်တိုဘာလ10ရက်နေ့တောက်ကြနေ့ကဆိုးမျိုးအခြေဆိုင်မြန်မာတန်ရုံမှာမဲယုံဖွင့်နေပြီးမဲစတင်ပေးနေကြပြီဖြစ်ပါတယ်။ကြိုတင်ဆန္ဒမဲပေးရမယ့်ရက်တွေကတော့အောက်တိုဘာလ2ရက်ကနေအောက်တိုဘာလ12ရက်ထိစုစုပေါင်း10ရက်ဖြစ်ပါတယ်။ပထမဆုံးနေ့မှာကိုတောင်ကိုရီးယားရောက်မြန်မာနိုင်ငံသားထောင်နဲ့ချီပြီးအများပြားလာမဲပေးကြတဲ့အခြေအနေနဲ့တောင်ကိုရီးယားရောက်မြန်မာလူမှုအတိုင်းဝိုင်းဘက်ကရွေးကောက်ပွဲဖြစ်မြောက်ရေးဝိုင်းဝန်းကူညီပေးနေကြတဲ့အကြောင်းရွေးကောက်ပွဲဖြစ်မြောက်ရေးကော်မတီဝင်ကိုရန်နိုင်ထွန်းကပြောပြပါတယ
်။ကိုရီးယားနိုင်ငံမှာကပြည်နဲ့လေကြုံကြိုက်နေတယ်။ကားတွေနဲ့နည်းနည်းရေးရနေပြီးတော့တက်လာတဲ့လူတွေကိုစီစီနဲ့ကိုလာတဲ့လူတွေအကုန်လုံးဖြစ်ပြီးတော့လူအင်အား1500လောက်ထိကိုတောင်ဝန်းရှိမှာအုံအုံဖြစ်သွားတယ်။အတော်ကဒီတိုင်ယုံဘေးနာအကြောင်းကြီးကသူရဲ့ဒီဘောလုံးကွင်းကြီးကိုအသုံးပြုခွင့်ပေးထားတဲ့အတွက်ဒီနေ့လေးအဆင်ပြေတယ်။ထို့သော်လည်းပဲလူအင်ကဘလို့မှဒီနေ့တည့်ရက်ထဲနဲ့ဖြတ်ဖို့မပြတ်နိုင်ဘူး။အခုချိန်အထိကိုရီးယားစံတော်ချိန်ဆိုအခုဆိုလို့ကျွန်တော် 9:25 မိနစ်ရှိပြီ။မှောင်နေတဲ့ဂျားတွေကနေပြီးတော့တိုင်ယုံကဝန်ထမ်းတွေအကုန်လုံးကလည်းတော်တော်ပြင်းပနေကြပါပြီ။မနေ့ကအဲ့လိုအခြေအနေမျိုးမှာကိုရီးယားအာရဘိုင်အဖွဲ့အစည်းတွေကိုရီးယားရဲတွေကိုရီးယားကျမ်းမာရေးဌာနတွေအားဒီမှာစကားခဏခဏလာပြောနေကြတယ်ဗောဒီ။အဲ့လိုမျိုးအခြေအနေမှာတော်တော်တော်ရှိကြပါခင်ဗျာ။
ဒီလိုမျိုးတောင်ကိုရီးယားရောက်မြန်မာနိုင်ငံသားထောင်ချီရောက်လာပြီးမဲပေးခဲ့ကြတဲ့အတွက်ကိုဗစ် -19 ရောဂါကူးစက်မှုကာကွယ်တဲ့အနေနဲ့ရောပတ်ဝန်းကျင်တွေဘာအနောက်ရှက်မဖြစ်အောင်စနေနေ့ကနေစပြီးလူဦးရေ100ကိုသာမဲပေးခွင့်ပြုမယ်လို့ဆိုမျိုးအခြေဆိုင်မြန်မာတန်ရုံးကအောက်တိုဘာလ2ရက်နေ့မှာချက်ချင်းဆိုသလိုသတင်းထုတ်ပြန်ပါတယ်မြန်မာနိုင်ငံသားတောင်းနဲ့ချီပြီးမဲပေးခွင့်ရှိတဲ့စင်ကာပူနိုင်ငံမှာလည်းအောက်တိုဘာလ10ရက်နေ့ကနေစပြီးမြန်မာတယုံစင်ကာပူမှာကြိုတင်ဆန္ဒမဲပေးကြပါတယ်။ယာနဲ့ချီတဲ့စင်ကာပူရောက်မြန်မာနိုင်ငံသားတွေဟာစင်ကာပူအစိုးရကထုတ်ပြန်တဲ့ COVID-19 ကာကွယ်ရေးစီမံစည်းကမ်းချက်တွေနဲ့အညီမဲပေးဖို့တက်စီခဲ့ကြပြီးစင်ကာပူရောက်မြန်မာလူမှုဖွဲ့စည်းတွေဘက်ကလည်းအခက်အခဲမရှိအောင်ဝိုင်းဝန်းကူညီလိုအားပေးခဲ့ကြတယ်လို့စင်ကာပူမြန်မာကလပ်ရဲ့ဥက္ကဋ္ဌဦးဘဘဝင်းကပြောပြပါတယ်
။ပထမနေ့က100ကျော်ပဲကျူပေးထားတာအဲ့တော့ဒီနေ့က1000ကျော်တယ်။သတ်မှတ်တဲ့မဲယုံ9နာရီခွဲသတ်မှတ်တဲ့ချိန်မှာပြီးသွားတယ်ဆိုလိုမျိုးပဲ။အဲစီယုံကရှိတဲ့ community ကဘာတွေကူညီရလဲဆိုတော့ဒီမဲယုံကနေသူသတ်မှတ်ထားတဲ့ချိန်တိုင်းလာမယ့်အဲ့ဒီမဲယုံတက်စီမှာလူမျိုးယူထားတဲ့ကျူထားတဲ့ချိန်နဲ့တိုက်ဖို့မဟုတ်သိရတယ်။နောက်ပြီးဒီမှာရှိတဲ့ COVID pandemic ဒီ situation အမှာ social distancing ရဒီတမီတာပါစီဖို့ဟာတွေကို volunteer တွေကစောင့်ပေးနေရတယ်။ဒီမှာလာတဲ့လူတွေကမဲပေးရည်ကြီးကလည်း900နော်ကအဲ့ဒါကြီးလိုက်လာပြီးသားဖြစ်တော့အေးကြမ်းကြမ်းအဆင်ပြေ
ဂျပန်နိုင်ငံမှာတော့ကြိုတင်မဲယုံကိုတိုကျိုမြို့တော်နဲ့နာဂိုရာမြို့မဲယုံ2ယုံဖွင့်ပေးမှာဖြစ်ပြီးမဲပေးခွင့်ရှိတဲ့မြန်မာနိုင်ငံသားတွေဟာစနေနေ့အောက်တိုဘာလ3ရက်နေ့ကနေအောက်တိုဘာလ16ရက်နေ့အထိသတ်မှတ်ရက်တွေအတိုင်းကိုဗစ်စီကံသတ်မှတ်ချက်တွေနဲ့အညီမဲပေးနိုင်ရေးအခက်အခဲမရှိအောင်ဂျပန်ရောက်မြန်မာနိုင်ငံသားတွေကြိုတင်ပြင်ဆင်နေကြပါတယ်လို့ဂျပန်ရောက်မြန်မာနိုင်ငံသားများအသင်းကဦးတန်းဆွေကပြောပြပါတယ
်ဂျပန်မှာရှိတဲ့မြန်မာနိုင်ငံသားဦးရီစေကဒီတစ်ခေါက်မှာပေါ့လေ2015ခုနဲ့မတူဘူး2020မှာလူကြီး 8,000 ကျော်ကျော်လောက်သူတို့ဟိုမဲဆန္ဒပေးဖို့တက်ကိုဈင်းတင်လာပါတယ်ဂျပန်နိုင်ငံမှာတိုကျိုမှာရှိတဲ့မြန်မာတန်ရုံနဲ့ဒီနာဂိုယာမှာရှိတဲ့ဂုံလူဆောင်မြန်မာကောင်စစ်ဝင်ရုံပေါ့လေအဲ့ဒီနေရာမှာခွဲပြီးတော့သတ်မှတ်ထားပါတယ်ကောက်ပွဲဟိုလာပြီးတော့မဲဆန္ဒပြုမဲ့လူတွေအတွက်ကတော့ကျွန်တော်တို့အကောင်းဆုံးဖြစ်အောင်တော့ကျွန်တော်တို့ကြိုတင်ပြင်ဆင်ထားပါတယ်အခုချိန်ကိုဗစ်ကာလဖြစ်တဲ့တကြောင်မို့လို့ဟို max တန်းစီပြီးတော့စောင့်ရမယ့်နေရာမှာလဲကျွန်တော်ဒီ social distance ပေါ့အဲဒါဟိုနေမီကန်ရဲတွေနဲ့ကျွန်တော်တို့ညီနိုင်တိုင်ပြီးတော့အစဉ်ပြေစီဖို့တော့ကျွန်တော်တို့အဆုံးကုန်ပြင်ဆင်ထားပါတယ်ခင်ဗျာ
မင်းနိုင်ပြည်တော်စုရောက်မြန်မာနိုင်ငံသားတွေထဲမှာကြိုတင်မဲပေးခွင့်ရှိသူစီးရင်တွေကိုလည်းဇက်တိုက်ထုတ်ပြန်ပေးနေပါတယ်ကြိုတင်မဲပေးရမယ့်ရက်ကတော့လာမယ့်အောက်တိုဘာလ10ရက်နဲ့17ရက်နေ့စနေတနင်္ဂနွေ2ရက်ဖြစ်ပါတယ်မြို့တော်ဝါရှင်တန် DC ခြေဆိုင်မြန်မာတန်ရုံးအပြင် Fort Wayne မြို့ဈေးတဝန်ကျောင်းတိုင်းမှာလည်းမဲယုံခွဲပြီးဖွင့်လှစ်ဖို့စီစဉ်ထားတယ်လို့မြန်မာတန်ရုံး DC ကသတင်းထုတ်ပြန်ပါတယ်မိမိတို့မဲပေးရတဲ့အချိန်မှာကြုံရတဲ့အခက်အခဲပြဿနာတွေကိုပြည်တော်စုရွေးကောက်ပွဲကော်မရှင်ကိုအကြောင်းကြားနိုင်ကြောင်းကိုလည်း UEC ကသတင်းထုတ်ပြန်ထားပါတယ်ရှင်ကျွန်မဆုမောပါ